အငင်းပွားပွဲများကိုရီးယားနိုင်ငံရဲ့တာဝေးပြစ်ဒုံးကြီးပြစ်လို့ရေးကာလကိုဒီဇင်ဘာလ29ရက်နေ့အထိသက်တမ်းတိုးလိုက်တယ်လို့မြောက်ကိုရီးယားအစိုးရကပြောပါရယ်။သိပ္ပံပညာရှင်တွေကဒီဒုံးကြီးရဲ့ပထမအဆင့်အင်ဂျင်မှာနည်းပညာဆိုင်ရာချုပ်ရင်းချက်တွေတွေ့ရတယ်လို့မြောက်ကိုရီးယားအာကာသနည်းပညာကော်မတီရဲ့ပြောရေးဆိုခွင့်ရှိသူကမြောက်ကိုရီးယားအစိုးရသတင်းဌာန KCNA ကိုဒီကနေ့ပဲပြောသွားတာပါ။ဒီဇင်ဘာလ10ရက်နေ့ကနေပြီးတော့22ရက်ကြာပြည့်လွတ်ဖို့ပထမအစည်းအဝေးထားတာကိုပြန်ပြီးတော့အချိန်သတ်မှတ်ဖို့စဉ်းစားနေတယ်လို့အာကာသနည်းပညာကော်မတီကစနေနေ့မှာပြောသွားပါတယ်။ဂျပန်ကတော့ဒီဒုံးကျည်လမ်းလွဲလာရင်ပြစ်ချမယ်လို့ချိန်ညှောက်ထားပြီးတော့ဒုံးကျည်ကိုကြားဖြတ်တိုက်ဖို့အသင့်ပြင်ထားပြီးပါပြီ။ဒီလိုဒုံးကျည်ပြည့်လွတ်ဖို့မြောက်ကိုရီးယားအစိုးရဒီလအစောပိုင်းမှာကြေညာသွားတော့ပါ။ဒါကိုသူ့ရဲ့အိမ်နီးချင်းနိုင်ငံတွေနဲ့တစ်ကမ္ဘာလုံးနှိပါးကကန့်ကွက်နေကြပြီးတော့မြောက်ကိုရီးယားဟာကုလသမဂ္ဂကတားဆီးထားတာကိုချိုးဖောက်ပြီးတော့ဒုံးကျည်စမ်းသပ်ပြည့်လွတ်မှုကိုဖုံးကွယ်လှုပ်ဆောင်နေတာလို့ပြောနေကြပါတယ်ရှင့်။